ကချင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကထိုးစစ်တွေရဲ့ပုံအတွက်အမေရိကန်ပြည်တော်စုရောက်ကချင်တိုင်းရင်းသားတွေစုဝေးပြီးဝါရှင်တန် DC ကမြန်မာတန်ရုံးရှင်မှာမနေ့ကဆန္ဒပြခဲ့ကြပါတယ်။စစ်ဘေးဒုက္ခသည်တွေကိုထောက်ပံ့ကူညီတွေစစ်တပ်ဘက်ကနေပြီးတော့ဖြတ်တန့်မှုတွေမလုပ်ဖို့တောင်းဆိုကြောင်းဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အမေရိကန်ခြေဆိုင်ကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန်းက BVOE ကိုပြောပါတယ်
။ချင်းပြည်မှာခုထိုးစစ်အကြီးအကျယ်ဆင်းရဲဟိုကျွန်တော်ကကွက်တာပါဆန္ဒပြတာပါဒီမှာတန်ရုံးရှိမှကျွန်တော်ဆန္ဒပြရတာပါတစ်ချက်ကတော့ငင်းချင်ရပါတော့ပြီးတွင်းငင်းချင်ရနောက်ဖက်ဒရယ်ပြည်ထောင်စုဆက်ဒီကျွန်တော်ကြိုးပမ်းနေတာဟာဒီပေါ်ဆောင်ဖို့အတွက်ပေါ့နော်နောက်တစ်ခုကတော့စစ်ဘေးချောင်တွေကိုအကူအညီထောက်ပံ့မှုတွေကိုစစ်တပ်ကနေပြီးတော့ပြတ်တောက်တာတွေမလုပ်သင့်တဲ့အကြောင်းကျွန်တော်ဆန္ဒပြတာပါ
အမေရိကန်ပြည်ထောင်စုပြည်내ဘုံဆောင်မှာနေထိုင်တဲ့ကချင်တိုင်းရင်းသားတွေလည်းဝါရှင်တန် DC ကိုလာရောက်ပြီးဆန္ဒပြပွဲမှာပါဝင်ခဲ့ကြတာပါအခုလိုမြန်မာပြည်မှာစစ်ပွဲတွေရက်စဲဖို့အတွက်ဆန္ဒပြပွဲကို DC မြန်မာတန်ရုံးဘက်ကတစုံတရာတုံ့ပြန်အကြောင်းပြန်ခြင်းမရှိဘူးလို့ကမ်ဆန်းကပြောပါတယ်ကျက်တပရီနေမြကြီးနားမှာတောင်းနေချီတဲ့ဒေသခံတွေကထိုးစစ်တွေမဆင်ဖို့အတွက်စုဝေးဆန္ဒပြတောင်းဆိုခဲ့ကြပြီးမြောက်ကြာနေမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စန်အနီးကရှေ့တန်းစခန်းတစ်ခုကိုမြန်မာစစ်တပ်ဘက်က Jet တိုက်လျင်နဲ့တိုက်ခိုက်ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာတာဖြစ်ပါတယ်။ကချင်ပြည်နယ်မှာလည်းမကဘဲရှမ်းပြည်နယ်မှာပါတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့တနင်္လာနေ့ကမြောက်ပိုင်းမုံကိုမြို့နယ်ကျေးရွာတစ်ခုမှာမြန်မာစစ်တပ်လက်နက်ကြီးတန်းကြောင့်နှစ်နှစ်အရွယ်မိန်းကလေးတအူးသေဆုံးခဲ့ရပြီးနောက်ကလေးငယ်တအူးလည်းပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်၊ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တိမ်းရှောင်ထွက်ပြေးနေကြတဲ့ပြည်သူကထောင်နဲ့ချီးပြီးရှိနေတာပါ။